မြန်မာနိုင်ငံမှာရှင်းနေကြတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့လူအခွင့်အရေးကိုလေးစားလိုက်နာပြီးအခြေအကျေလူအခွင့်အရေးချိုးဖောက်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေရပ်တန့်သွားအောင်ဖိအားပေးကြဖို့ကုလသမဂ္ဂကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။ဆိုးရုပ်ကြဆင်းလာတဲ့မြန်မာအခြေအနေအရေးအတွေ့ပြောင်းလဲသွားအောင်လုပ်ကိုင်နေနေရမှာစီးပွားရေးလုပ်ငန်းတွေကအရေးကြီးတဲ့အခန်းကဏ္ဍမှာရှ ခေါ်ချက်တွေနဲ့ရင်ဆိုင်နေရပါတယ်။တချို့စီးပွားရေးလုပ်ငန်းတွေကတရားဥပဒေစိုးမိုးရင်းနဲ့လူ့အခွင့်အရေးကိုအားပေးထောက်ခံတယ်ဆိုပြီးအာဏာသိမ်းစစ်တပ်နဲ့အဆက်အသွယ်ဖျက်ခဲ့ပေမဲ့စီးပွားရေးလုပ်ငန်းအတော်များများကတော့စစ်တပ်နဲ့စီးပွားရေးဆက်လုပ်နေတယ်လို့အဲ့ဒီအဖွဲ့ရဲ့ထုတ်ပြန်ချက်မှာဝေဖန်ထားပါတယ်။ပြည်သူတွေကိုစစ်တပ်ကဖိနှိပ်မှုတွေတိုးလုပ်နေချိန်မှာစစ်ပွဲလုပ်ငန်းရှင်တွေအနေနဲ့ကလည်းလူခွင့်ရချိုးဖောက်မှုတွေကိုရှောင်ရှားနိုင်အောင်မြန်မာစစ်တပ်နဲ့ကြံရပါမဖြစ်အောင်လို့ကုလသမဂ္ဂကချမှတ်ထားတဲ့စစ်ပွဲရေးနဲ့လူခွင့်ရဆရာမူဝါဒနဲ့အညီလိုက်နာကျင့်ကြံလုပ်ကိုင်ကြပါလို့လည်းထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။မြန်မာစစ်တပ်ကိုအထိနာစေမဲ့ငွေကြေးစီစဉ်မှုတွေရပ်သွားအောင်စစ်ပွဲလုပ်ငန်းရှင်တွေဘက်ကပြစ်မှတ်ထားလုပ်ကိုင်တင်တယ်လို့ပြည်သူတွေထိခိုက်မှုနဲ့အောင်တော့လုပ်ဖို့လိုတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကလည်းအကြံပြုထားပါတယ်။မြန်မာနိုင်ငံမှာဆက်ပြီးတော့လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့လည်းဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လူခွင့်ရေးကိုအားပေးထောက်ခံဖို့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခွင့်နဲ့တည်င်းမီဒီယာလှူလာခွင့်နဲ့အတွက်ထုတ်ဖော်ပြောဆိုကြဖို့လည်းတိုက်တွန်းထားပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ G20 အဖွဲ့ဝင်နိုင်ငံကောင်ဆောင်တွေကလည်းမြန်မာနိုင်ငံတည်းကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေလူခွင့်ရချိုးဖောက်မှုမရှိအောင်ဝိုင်းဝန်းကာကွယ်တဲ့အနေနဲ့အခိုင်အမာပူးပေါင်းလုပ်ကိုင်တင်တယ်လို့လည်းကြေညာချက်မှာအကြံပြုထားပါတယ်။